အမှတ်30ဆေကျော်သက်များနှင့်အရွယ်ရောက်ဆလူငယ်များတွင်ဖြစ်တတ်သောအိယာထဲ၌စီးထွက်ခြင်းအိယာထဲမှစီးထွက်ခြင်းဆိုတာဆေကျော်သက်တွင်နှင့်အရွယ်ရောက်ဆလူငယ်တို့အတွက်ပြဿနာလားဆေကျော်သက်တွင်နှင့်အရွယ်ရောက်ဆလူငယ်တို့တရားမှာနှစ်ယောက်လောက်ဟာညဘက်အိယာထဲမှစီးထွက်ကြပါတယ်ဒါကို nocturnal enuresis လို့ခေါ်ပါတယ်ဒါဟာလူငယ်အမျိုးသားတွေရောအမျိုးသမီးတွေအတွက်ပါပြဿနာဖြစ်နိုင်ပါတယ်အိယာထဲမှစီးထွက်ကြတဲ့ဆေကျော်သက်တွင်နှင့်အရွယ်ရောက်ဆလူငယ်အများစုဟာသူတို့ငယ်စဉ်ကလေးဘဝထဲကအိယာထဲမှစီးထွက်ခဲ့ကြတာဖြစ်တယ်။တချို့ကကလေးဘဝမှာကူညီပံ့ပိုးမှုရခဲ့ကြနိုင်ကောင်းပေမဲ့လူငယ်အများစုမှာတော့ဒီပြဿနာနဲ့ပတ်သက်ပြီးဘယ်တုန်းကမှအကူအညီမရခဲ့ကြတာဖြစ်ကောင်းဖြစ်နိုင်ပါလေ။သူတို့ကအိယာထဲမှစီးထွက်တာဟာအချိန်တိုင်ရင်ပျောက်ကင်းသွားလိမ့်မယ်လို့ထင်ကောင်းထင်ခဲ့ကြနိုင်ပါလေ။ဘယ်လို့မှကူတလို့မရဘူးလို့လဲထင်ကောင်းထင်နိုင်ရမယ်။အိယာထဲမှာစီးထွက်ကြတဲ့တချို့လူငယ်တွေမှာနေ့ဘက်စီးအိမ်ဆံရပြဿနာတွေလည်းရှိကြပါတယ်။သူတို့ဟာစီးကိုပုံမှန်သွားတာထက်ပိုပြီးသွားတယ်။ပုံမှန်ထက်ပိုပြီးအရေးတကြီးသွားဖို့လိုအပ်တယ်လို့ခံစားရတယ်။အိမ်သားကိုခက်မြန်မြန်သွားနေတဲ့အချိန်မှာစီးထွက်သွားတယ်။အလုတ်လုံလုံးနေတဲ့စီးအိမ်လို့လည်းခေါ်ကြပါတယ်။အိယာထဲမှာစီးထွက်တာဟာနေ့စဉ်ဘဝအတွက်ပိုပြီးခက်ခဲစေပါတယ်။ဆယ်ကျော်သက်တွေနဲ့အရွယ်ရောက်ဆလူငယ်တွေဟာဒီပြဿနာကြောင့်ရှက်နိုင်ပါတယ်။သူတို့ကတခြားသူတွေမြည်တိသွားမှစိုးရိမ်နိုင်ပါတယ်။သူတို့အဝတ်တွေပိုလျှော်ရတဲ့အလုပ်နဲ့ကုန်ကြမ်းစရိတ်အပိုတွေရှိလာနိုင်ပါတယ်။ညဘက်မှာအိမ်ကနေတခြားနေရာမှာသွားနေဖို့ခက်လာနိုင်တယ်။တခြားသူတဦးဦးနဲ့ကတင်းဒါမှမဟုတ်အခန်းကိုမျှသုံးရမယ်ဆိုရင်ပြဿနာတွေရှိနိုင်ပါတယ်။ကြီးမားတဲ့စိတ်ပူပန်စရာကတော့အနီးကဆက်ဆက်ရေးမျိုးတွေမှာအိယာထက်စီးထွက်တာကြောင့်ဘယ်လိုဖြစ်ကြမလဲဆိုတာပါပဲအိယာထဲမှာစီးထွက်တာအတွက်အကူအညီရနိုင်ပါသလားစိတ်ချမ်းသာစရာတဲ့င်းကတော့အကူအညီရနိုင်တယ်ဆိုတာပါပဲအိယာထဲမှာစီးထွက်တာကိုတေချာစွာစစ်ဆေးပြီးကုသမယ်ဆိုရင်အများအပြားပျောက်ကင်းစေနိုင်ပါတယ်အတိတ်ကာလမှာကုသခဲ့တာကအကျိုးမရှိခဲ့သည့်တိုင်ကုသပျောက်ကင်းစေနိုင်ပါတယ်ကုသလို့မပျောက်ကင်းစေနိုင်သည့်တိုင်ယောဂလက္ခဏာတွေကိုလျှော့ချပြီးအိယာ၆တွေ့နေစေနိုင်ပါတယ်ဆေကျော်သက်တွေနဲ့အရွယ်ရောက်ဆလူငယ်တွေမှာအိယာထဲစီးထွက်တာဟာဘာကြောင့်ဖြစ်တာလဲအိယာထဲမှာစီးထွက်တာအကြောင်းသုံးမျိုးတိုက်ဆိုင်စုစည်းပြီးဖြစ်ပါတယ်1ခန္ဓာကိုယ်ကညဘက်မှာစီးအများကြီးထုတ်လုပ်ခြင်း2ညဘက်ကိုစီးအနှင်းငယ်တာတူလောင်နိုင်တဲ့စီးအိမ်ရှိနေခြင်း3အိပ်ပျော်နေစဉ်မှာပြည့်ပြည့်ဝဝမနှိုးနိုင်ခြင်းတို့ဖြစ်ပါတယ်ညဘက်အိယာထဲမှာစီးထွက်တဲ့အရွယ်ရောက်ဆလူငယ်တချို့ဟာနေဘက်မှာလဲစီးအိမ်ပြဿနာရှိတတ်ကြပါတယ်။သူတို့ရဲ့စီးအိမ်ကညဘက်ဖြစ်စီဒါမှမဟုတ်နေဘက်ဖြစ်စီကောင်းကောင်းမွန်မွန်မတူလောင်နိုင်ဒါမှမဟုတ်မစွန့်ထုတ်နိုင်ပါဘူး။အိယာထဲမှာဘာကြောင့်စီးထွက်ရတယ်လဲဆိုတာနဲ့ပတ်သက်ပြီးကျွန်ုပ်တို့အခုပို့ပြီးသိလာကြပါတယ်။ဥပမာအိယာထဲမှာစီးထွက်တာကမျိုးရိုးလိုက်နိုင်ပါတယ်။တချို့စီးအိမ်တွေကနေဘက်ဖြစ်စီညဘက်ဖြစ်စီစီးများများမထိန်းထားနိုင်ကြဘူး။တချို့စီးရင်တွေကအိမ်သားပေါ်ထိုင်းနေကြိုက်မှာစီးကုံစင်အောင်မထွက်ဘူးအတိတ်ဘယ်ကစီးရင်ထဲမှာစီးကျန်နေတာကိုဆုလိုပါတယ်တချို့ကြောက်ကတ်တွေကညဘက်မှာစီးပမာဏပုံမှန်ထက်များစွာပိုပြီးထုတ်လုပ်ကြပါတယ်ဆယ်ကျော်သက်တွေနဲ့အရွယ်ရောက်ဆလူငယ်တွေအိယာထဲမှာစီးထွက်ရတဲ့တခြားအကြောင်းတွေရှိနိုင်သေးသလားတချို့အကြောင်းတွေကအိယာထဲမှာစီးထွက်တာကိုထိမ့်သိမ့်ရခက်စီနိုင်ပါတယ်ဥပမာဝန်းချုပ်ခြင်းကြောက်ကဒါမှမဟုတ်စီးအိမ်မှာယောဂပိုးဝင်ခြင်းကဖိန်းဒါမှမဟုတ်အရက်သေးစာပါတဲ့အရင်အများကြီးတောက်ခြင်းတချို့သောစီးဝါးတွေနဲ့တရားမဝင်မူရစ်စီးဝါးတွေတုံးဆွဲခြင်းအစားအစာဒါမှမဟုတ်စီးဝါးနဲ့ဓာတ်မတည့်ခြင်းဒါမှမဟုတ်လေကြောင်းမှာရှိတဲ့အချိတ်နဲ့အာသီးရောင်နေတဲ့အတွက်နှာခေါင်းဒါမှမဟုတ်အထက်ပိုင်းလေရှူလမ်းကြောင်းပိတ်ဆို့နေခြင်းတို့ဖြစ်ပါတယ်အဲ့ရထဲမှာစီးထွက်တာကိုပြောက်အောင်လုံနိုင်တဲ့နည်းလမ်းရှိသလားသူတည်တနာလုပ်ငန်းတွေကြောင့်ကုထုံးအစ်စ်တွေတွေ့လာကြပါပြီ။ဆယ်ကျော်သက်တွေနဲ့အရွယ်ရောက်ဆလူငယ်တွေအိယာထဲမှာစီးထွက်တာကခလေးတွေမှာဖြစ်တတ်တဲ့ပိုးပြီးရှုပ်ထွေးနိုင်ပါတယ်။တင့်အနေနဲ့စီးရင်ပြဿနာအတွက်အထူးလေ့ကျင့်သင်ကြားထားတဲ့ကျန်းမာရေးပညာရှင်နဲ့မဖြစ်မနေတွေ့ဖို့လိုအပ်ပါတယ်။တင့်အနေနဲ့ဆရာဝန်စီးဝန်ထိန်းနိုင်မှုဆိုင်ရာပညာရှင်ဖီဇီယိုဒါမှမဟုတ်စီးဝန်ထိန်းနိုင်မှုဆိုင်ရာသူနာပြုအကြံပေးတို့နဲ့တွေ့သင့်ပါတယ်။ဒီကျမ်းမာရေးဆိုင်ရာပညာရှင်ကပြဿနာကိုစစ်ဆေးသုံးသပ်ပေးပါလိမ့်မယ်။သူတို့ကကာယပိုင်းစစ်ဆေးချက်နဲ့အတူတချို့စစ်ဆေးမှုတွေလုပ်ကြပါလိမ့်မယ်။စစ်ဆေးခြင်းတစ်ခုက တင့်စီဘလောက်ကောင်းကောင်းမွန်မွန်ထွက်တယ်ဆိုတာဖြစ်နိုင်ပါတယ်ဒီစစ်ဆေးချက်မှာတင့်ကိုမိမိဖာသာတီးတီးတန့်တန့်အိမ်သာထဲမှာစီးသွားခိုင်းတာနောက်စစ်ဆေးချက်တစ်ခုကတင့်စီအိမ်ကစီးအကုန်ထွက်မထွက်စက်တာဖြစ်တယ်တင့်ကိုအိမ်မှာစီးရင်နဲ့ပတ်သက်တဲ့နေ့စဉ်မှတ်တမ်းထားခိုင်းတာလည်းဖြစ်နိုင်ပါတယ်ကုသမှုကစစ်ဆေးတွေးရှိချက်ပေါ်မူတည်မှာဖြစ်ပြီးအောက်ဖော်ပြပါအချက်တွေဖြစ်နိုင်ပါတယ်ဝန်းချုပ်တာကိုကုသခြင်းစီအင်ယောဂါပိုးဝင်တာကိုကုသခြင်းတင့်စီအင်စီးပိုးပြီးထိန်းနိုင်မှုစေဝါတွေပေးခြင်းညဘက်စီးထုတ်လို့ခြင်းကိုလျှော့ချစီမှုစေဝါတွေပေးခြင်းစီးအင်မှာစီးကောင်းမှုစွာတူလောင်ထားဖို့နဲ့ကောင်းမှုစွာဆွတ်ထုတ်ဖို့ထိန်းသိမ့်နိုင်ရည်အလစ်ချင်းလုပ်ပေးခြင်းအဲ့ရဒါမှမဟုတ်အတွင်းကံပေါင်းမီဆူလာတာနဲ့အချက်ပေးအတံမီတဲ့အချက်ပေးကိရိယာကိုအသုံးပြုခြင်းဒါကိုဆေကျော်တက်တွေနဲ့အရွယ်ရောက်စလူငယ်တွေအတွက်ရောခလေးတွေအတွက်ပါအသုံးပြုခဲ့ပြီးမအောင်မြင်ခဲ့သည့်တိုင်ဒီနီးလန်းဟာအသုံးဝင်နိုင်ပါတယ်အချက်ပေးကိရိယာတွေကိုစေဝါတွေနဲ့တွဲပြီးအသုံးပြုနိုင်ပါတယ်အဲ့ရနဲ့မိမိအရေးပြားကိုအကာအကွယ်ပေးဖို့စီဝန်ထိန်းနိုင်မှုဆိုင်ရာအသုံးဆောင်ပစ္စည်းတွေအသုံးပြုခြင်းစီကုသနေစဉ်မှာအနတ်သက်ရော့နေစီပြီးတက်တောင့်တက်တာရှိနေစီမဲ့အသုံးဆောင်ပစ္စည်းတွေအသုံးပြုခြင်းအထက်မှာပါရှိတဲ့ကုထုံးအချို့ကိုရောပြီးအသုံးပြုခြင်းတို့ဖြစ်ပါတယ်စီထိန်နိုင်ပြီး၆တွေ့နေစီဖို့သင်ဘယ်လိုပိုကောင်းတဲ့အခွင့်အလမ်းတွေရရှိနိုင်မလဲကုသမှုကအာနိသင်ရှိလာဖို့လအနှဲငယ်ကြားနိုင်ပါတယ်တကယ်လို့သင်စေဝါဒါမှမဟုတ်အချက်ပေးကိရိယာကိုမတုံးတက်လှဲ့တုံးတက်လှဲ့လုပ်နေမယ်ဆိုရင်ဒါကအာနိသင်လုံးဝရှိမှာမဟုတ်ပါဘူးသင်အနေနဲ့အောက်ပါတွေကိုလှုပ်ချင်းအဖြစ်ပိုမွန်အောင်မြင်နိုင်စေမယ့်အခွင့်အလမ်းရှိပါတယ်သင်ရဲ့ကုသမှုကိုအကြီးကျယ်ခံယူခြင်းပြောင်းလဲမှုတွေလုပ်ဖို့အတွက်အသင့်ပြင်ထားခြင်းတို့ဖြစ်ပါတယ်တကယ်လို့အိယာထဲမှာစီးထွက်တာမတက်တာခင်ဒါဟာတင့်အဖြစ်မဟုတ်ပါဘူးဒီအခြေအနေမှာသင်ဟာအထုကုဆရာဝန်နဲ့တွေ့တင်ပါတယ်အိယာထဲမှာစီးထွက်တဲ့ဒဏ်ခံရမှုကြာမြင့်နေပြီဖြစ်သူတွေကိုကူညီပေးနိုင်တဲ့အထုစည်းကမ်းတွေရှိနေပါတယ်သင်နဲ့အနီးဆုံးအထုကုစည်းကမ်းကိုရှာဖွေတွေ့ဖို့ National Continence Helpline တပြည်လုံးဆိုင်ရာစီးဝန်ထိန်းနိုင်မှုဆိုင်ရာကူညီရေးဖုန်းလိုင်း1833 33 39 6692ပါ